မြန်မာနိုင်ငံမှာအခုလိုရာသီဟာစောင်းသီးနှံတွေလှိုင်းလှိုင်းပေါ်ရမဲ့ကာလဖြစ်ပေမဲ့ဓာမီဩဇာနဲ့လောင်စာစီစည်းတက်နေရပြီကြောင့်ဒီနှစ်မှာကုန်စင်းဆိုင်တဲ့လူအတော်နည်းသွားပါတယ်။ဒါကြောင့်မို့ရန်ကုန်နဲ့မန္တလေးကလက်ကားဈေးတွေမှာတော့ကုန်စင်းတွေကအခုဒီဇင်ဘာလထဲမှာဈေးနှစ်ဆနီးပါးလောက်ဈေးတက်နေတယ်လို့မန္တလေးတည်ပြီးမင်္ဂလာကုန်စင်းဈေးကလက်ကားဆိုင်ရှင်တို့ကပြောပါတယ်
။ကော်ပြီးဆုပ်တစ်ဆောင်ကျော်ဆိုတော့ပန်းကုန်လာတပုန်980ရာခင်းကြီးသမိတာဆိုရင်လက်လီသမားတွေဆိုရင်3000ကျော်လောက်ဝယ်စားရတယ်။အဲ့ဒီဟာကတက်ကျွဲဆိုအသားသေး5000လောက်ဖြစ်နေကြွယ်နော်။ဒီလက်လီသမားတွေအနေနဲ့ကျတော့သူတို့အကြောင်းကလည်းနှေးသွားတယ်။အဲ့လောက်ကြီးကြတော့စားသုံးလူတွေနဲ့ကြတယ်အဲ့လောက်ကြီးကြသူတို့ကတိတ်ပြီးတော့ဟိုမဝယ်စားနိုင်တော့ဘူးကွယ်။ဒီဘက်ကျတော့လည်းအကြောင်းဝယ်ပဲနည်းနည်းပါတယ်။ကော်ပြီးဓာရင်2000ကျော်လောက်ပုံဖို့ကိုတော်တော်ရောင်းရတယ်။
အာလူဈေးကအရင်ကတပိတ္တာကိုကျက်1000အောက်မှရှိပြီးအခုတော့တပိတ္တာကိုကျက်4000အထိတက်လာပါတယ်။အကြောင်းရင်းကတော့တရုတ်နိုင်ငံကအာလူတွေပြည်တွင်းမဝင်တော့တာအပြင်ပြည်တွင်းမှာလည်းအာလူကင်းတွေပြက်ကုန်တာတွေကြောင့်လည်းပါတယ်လို့ကုန်တယ်တချို့ကပြောပါတယ်။အာလူလိုပဲတခြားစားဖို့ကြောင့်ကုန်ကြောက်သီးနှံတွေလည်းဈေးတက်ပါတယ်။ပြည်ပကဝယ်ရတဲ့မွေးမြူရေးအစာတွေဈေးတက်တာ၊လောင်စာဆီဈေးတက်တာကြောင့်အသားငါးဈေးလည်းဒီအပိုင်းမှာပဲထပ်ပြီးတက်လာပါတယ်။တလာပီးယားငါးတပိတ္တာကို9000ကျက်၊ကျက်နီမာတကောင်ကို9000ကျက်မြန်မာကျက်တကောင်ကို14000ကျက်ရှိနေပါတယ်။စိတ်သားကတော့မကွေးတိုင်းလိုမြန်မာနိုင်ငံအလဲပိုင်းစကြက်လွတ်ကြောင်းပြီးမွေးတဲ့ဒေသတွေကနေအများဆုံးလာပါတယ်။စကိုင်းတိုင်းမကွေးတိုင်းဘက်မှာနေမြေမတည်ငြိမ်တဲ့အတွက်စကြက်လွတ်ကြောင်းမှုလည်းအခက်အခဲတွေရှိနေတာပါ။ဒီလိုအခြေအနေတွေကြောင့်စိတ်သားကရန်ကုန်ကိုနှစ်ရက်ချာတစ်ခါမှဝင်ပြီးဈေးတွေလည်းတက်လာတာလို့ရန်ကုန်မင်္ဂလာတောင်ကျွန်းကအသားတိုင်ပန်ရှင်တူကပြောပါတယ
်။ဒီကနေ့ဆိုလို့ရှိရင်ကိုစီစီက6000ကိုဆက်တန်းဟိုမှာဝယ်ယူရတဲ့နေရာမှာကိုအပေါ်ဈေးတွေကလိုက်ပြီးဝယ်နေရတဲ့အခါကျတော့တစ်ခါလာလို့ရှိရင်ဟိုနှစ်ရက်တစ်ခါ300တစ်ခါကို213ပြန်ရင်လည်းဒီနေ့စီစီဆိုလို့ရှိရင်1000ပေးသေးတယ်တော်တော်ဟာပ
ါလောင်စာစီဈေးအပြင်လမ်းမပေးရတဲ့ဂိတ်ကြီးတွေကလည်းအခုနောက်ပိုင်းပိုလာလို့ကုန်တင်ကားတွေကိုတိုးယူနေရကြောင်းကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါတယ
်စီစီတဲ့အတွက်မကမီတော့ထုတ်ပုံနဲ့ကျန်တော့ရတာနဲ့အဲ့မှာဒီကိစ္စလည်းကတော့တစ်နှစ်တစ်ခါလောက်ရှိနေတော့အလာရရလည်းအမှကုန်ကောင်းတွေပူလာတယ်ဟုတ်ပါဘူး။အဲဒါတော့ပတိသေးဆိုမရှိတာနဲ့အဲ့လိုမိသားစုဆိုတဲ့နေရာမှာဟိုတောင်းကနန်းဖြစ်သွားတယ်ပေါ့။အဲဆက်ဆောင်မှာဆိုရင်လည်းဒါပြည်တွင်းကုန်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှပြေးစိတ်တန်းစရာမလိုမပြောင်းဘူးလို့ဒါမှမဟုတ်ကွာတာပြင်းလာပြင်းတစ်ခါအမှတ်တွေကနှစ်ထောင်ကုန်တ
ယ်။ကိုဗစ်ကရောဂါနဲ့ဆက်အာဏာသိမ်းပြီးနောက်ပိုင်းနေဆက်ကနေလာလိရှိတဲ့စားသောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့ကနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေကြီးမြင့်လာခဲ့ပါတယ်။ဒါရမကလောင်စာဆီဈေးကြီးမြင့်နေတာနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့အတန်ကိုပိုပြီးခံစားနေရတယ်လို့ကုန်တယ်လုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ။